မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ထိန်းသိမ်းခံခဲ့ရတဲ့မန္တလေးတိုင်းဝန်ကြီးချုပ်ကိုပြန်လွတ်ပေးလိုက်ပြီးမှနေအကျေကျုံနဲ့နေထိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်အောင်ခံပါစစ်တပ်ကအာဏာသိမ်းပြီးနောက်ထိန်းသိမ်းခံရသူတွေတဲကတချို့ကိုပြန်လွတ်ပေးနေရမှာ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့အစိမ့်မြင့်တာဝန်ရှိသူတူလည်းဖြစ်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်ခဲ့တဲ့ဒေါက်တာဇော်မြင့်မောင်လည်းပါဝင်ခဲ့ပါတယ်NLD ပါတီဒုတိယဥက္ကဋ္ဌနှစ်ဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုပြန်လွှတ်ပေးလိုက်ပြီးမှနေအိမ်မှာအကျေချုပ်ဖြစ်နေထိုင်နေရတယ်လို့လည်းဒုတိယအကြိမ်ငန်းစုံမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါ်သဲစုဝေကပြောပါတယ
်။ကျွန်တော်တို့ဒီလောက်ကတော့ဆရာတော်တယောက်ပဲပြန်လွှတ်ပြီးအကျေချုပ်ဖြစ်နေတယ်ပြောတယ်လေ။အဲဘယ်မှာထားလဲဆိုတာကိုတော့အတိအကျတော့ကျွန်တော်လည်းမသိရဘူး။ဟောသူတို့ကတော့ကျမတို့ကတော့အကုန်လုံးဟိုဖန်ပြီးသွားတဲ့သူကတော့ကျွန်တော်တို့သိလိုက်တယ်ပေါ့နော်။ဟိုဟုတ်ဟိုကျွန်တော်တို့ကလည်းသတင်းကဟိုကနားဆင်တရားနားဆင်နေနားဆင်နေရတာလေ။ဟိုတချို့ဟိုဟာလေးဆိုရင်အမျိုးသမီးကြီးပါသွားတယ
်။စစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်ကန့်ကွက်တဲ့အနေနဲ့မန္တလေးမြို့မှာဒီကနေ့ဆန္ဒပြမယ်ဆိုတဲ့သတင်းကြောင့်လုံခြုံရေးကိုလည်းတင်းကျပ်လိုက်ပါတယ်။ဆန္ဒပြမယ်လို့ဆိုတဲ့ဈေးကြိုနိုင်စဉ်ရှိမှဆိုရင်လေရဲရတရားနိဘကအချုပ်ကားတွေနဲ့အသင့်ဆောင်ဆိုင်နေတယ်လို့လက်နက်ကင်ဆောင်ထားတဲ့စစ်သား40လောက်ဟာလေစစ်ကားတွေနဲ့အနီးနားမှာလှည့်လည်ပြီးလုံခြုံရေးယူထားပါတယ်။တမတော်ကအာဏာသိမ်းလိုက်ပြီးနောက်မန္တလေးမြို့ကနေကြားစိုးရင်စိတ်တွေရှိနေပေမဲ့အခြေအနေတွေကတော့လက်တလောတိတိငင်ငင်ရှိနေပါတယ်ခင်ဗျာ။ကျွန်တော်ထောက်ခံပါမန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။